ပြောရရှိမှာနော်အမေရိကန်ပြည်ထောင်စုမှာနေထိုင်ပြီးတရီနိုင်ငံနိုင်ငံမှာတိုင်ဝင်ဘိက္ခုနီအဖြစ်သာသနာနဲ့သုံးသပ်ခံရတဲ့ဒေါ်ဂုဏစာရီကဘိက္ခုနီသာသနာကွယ်ပြောက်သွားခဲ့တာဟာအနှစ်တစ်ထောင်နီးပါးရှိခဲ့ပြီးတော့အခုအခါမှာထေရဝါဒဗုဒ္ဓဘာသာကိုးကွယ်တဲ့နိုင်ငံတချို့ကပြန်လည်ဖော်ထုတ်နေကြတဲ့အကြောင်းဒီကိစ္စမှာတရီလင်္ကာနိုင်ငံကရှေ့ဆုံးကဥဆောင်ကြိုးပမ်းခဲ့ပြီးတော့အခုအခါထိုင်းနိုင်ငံမှာလည်းပဲစတင်လက်ခံနေပြီဖြစ်ကြောင်းမြန်မာနိုင်ငံကလက်မခံတာဟာဝန်းနေစရာဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ကထိုင်းနိုင်ငံဘန်ကောက်မြို့ဘာသာရေးဆိုင်ရာထူးချွန်စုချင်းမြင့်ပွဲမှာမိန့်ကျသွားခဲ့ပါတယ်။ဒါကြောင့်လည်းပဲဖျားရှင်တက်တော်ထင်ရှားရှိခဲ့စဉ်ဟိုရှိရှိကာလကရှိခဲ့တဲ့ဘိက္ခုနီတွေဘာကြောင့်မို့လို့အခုကာလမှာပျောက်ကွယ်သွားရတယ်ဆိုတာကိုစုံစမ်းလေ့လာကြည့်မိခဲ့ပါတယ်။2018ခုနှစ်မှာတီဟိုနိုင်ငံအနုရာဓပူရနေပြည်ကိုအိန္ဒိယနိုင်ငံဘက်ကချိုလီယာမင်းရဲ့စစ်တပ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အချိန်မှာထေရဝါဒဗုဒ္ဓဘာသာဝင်ယဟန်တွေဘိက္ခုနီတွေကစင်ကရဲနဲ့ထွက်ပြေးခဲ့ကြရလို့သာသနာမင်းမြင်ခဲ့ရပါတယ်။အဲဒီနောက်အနှစ်90ကျော်ကာလအကြာမှာချိုလီယာစစ်တပ်တွေကိုဝိဇယဘာဟုမင်းကတွန်းလှန်မောင်းထုတ်ခဲ့ပြီးယဟန်တော်တွေကမြန်မာနိုင်ငံကတန်ဃာတွေရဲ့အကူအညီနဲ့သာသနာပြန်လည်ပြန်ပွားရေးကိုဆောင်ရွက်နိုင်ခဲ့ကြပါတယ်။ဒါပေမဲ့ဘိက္ခုနီသာသနာကတော့အဲ့ဒီချိန်ကစပြီးပျောက်ကွယ်သွားခဲ့ပါလေ။နှစ်ပေါင်း900ရောကြာကွယ်ပျောက်သွားပြီးတဲ့နောက်အဲ့ဒီဘိက္ခုနီသာသနာကိုပြန်လည်ဖော်ထုတ်နိုင်ခဲ့တာက1996ခုနှစ်ဒီဇင်ဘာလကဖြစ်ပါလေ။အိန္ဒိယနိုင်ငံစာရဏဝတ်ကျောင်းတော်မှာစရီလင်္ကာနိုင်ငံကသီလရှင်12ပါးကိုထေရဝါဒယဟန်တော်တွေကကိုရီးယားနိုင်ငံကသီလရှင်တွေအကူအညီနဲ့ပိန်ဝင်သိက္ခာတင်ပြီးတော့ဘိက္ခုနီဘဝကိုသွတ်သွင်းခဲ့ပါလေ။နောက်နှစ်နှစ်အကြာမှာအဲ့ဒီဘိက္ခုနီတွေကသီရိလင်္ကာနိုင်ငံကိုပြန်လည်သွားရောက်ကြပြီးဆင့်ပွားပေးခဲ့တာဖြစ်ပါတယ်။1998ခုနှစ်ဒီဇင်ဘာလမှာဘိက္ခုနီ22ပါးကိုယဟန်ခံသိတိတင်ပေးနိုင်ခဲ့ပါတယ်။ဆယ်ပါးသီလစောင့်ထိန်ကျင့်ကြံနိုင်တဲ့အရေးအသွေးပြည့်ပွားတဲ့သီလရှင်တွေတဲကရွေးချယ်ပြီးအခုလိုဘိက္ခုနီဘဝကိုသွတ်သွင်းပေးခဲ့တာအခုအခါမှာဆိုရင်250လောက်ရှိနေပြီလို့သိရှိရပါတယ်။ဒီလိုဘိက္ခုနီအဆင့်ကိုရရှိသူတွေထဲမှာမြန်မာနိုင်ငံဘွားဖြစ်တဲ့ဒေါ်ဂုဏစာရီနဲ့ဒေါ်သစ္စဝတီနှစ်ပါးလည်းပဲပါဝင်ကြပါလေ။ပြီးခဲ့တဲ့နှစ်ကဒေါ်သစ္စဝတီရန်ကုန်မြို့ကိုခေတ္တအလယ်ပတ်သွားရောက်တဲ့အခါမှာသက်ဆိုင်ရာအာဏာပိုင်တွေကသာသနာကိုဖျက်ဆီးဖို့ကြိုးစားသူလို့စွပ်စွဲပြီး18ရက်ကြာဖမ်းဆီးချုပ်နှောင်ထားခဲ့ပါလေ။မြန်မာနိုင်ငံအနေနဲ့ဘိက္ခုနီတွေကိုလက်မခံတာနဲ့ပတ်သက်ပြီးထိုင်းနိုင်ငံမှာရောက်ရှိသတင်းသုံးနေတဲ့မြန်မာဆရာတော်ကြီးတပါးကို RFA ကလျှောက်ထားမေးမြန်းကြည့်မိပါတယ
်။ဦးစင်းကတော့မရှိသင့်ဘူးလို့ပြောရမှာပဲ
။ဘာဖြစ်လို့လဲဗျ
။ဘာလို့လဲဆိုတော့သူကဘိက္ခုနီဝင်ဝတ်ဖို့ဆိုလို့ရှိရင်သူကသိက္ခာပုဒ်6ပါးကို2နှစ်လောက်ကျင့်ရမယ်လေ
။
မကြိုးမပေါက်။အဲ့ဒီလိုကျင့်ပြီးတော့မှသူကဝေ့ရမှာ哦
။တကယ်လို့သူကအဲ့လိုကျင့်ကြံနိုင်တယ်ဆိုရင်ရောဗျ။
တကယ်ကျင့်ကြံနိုင်မယ်ဆိုရင်တော့ဒါအဲ့ဒါကိုလုံခြုံမယ်ဆိုလို့ရှိရင်တော့ဒါဖြစ်ရှိနိုင်တယ်ပေါ့။
အဲ့လိုဆိုတော့ဒီထေရဝါဒဗုဒ္ဓဘာသာထွန်းကားတဲ့တရီလင်္ကာလိုနိုင်ငံမျိုးမှာပြန်လည်ပြီးတော့ပေါ်ထွန်းနေကြပြီလက်ခံနေကြပြီထိုင်းနိုင်ငံမှာလည်းပဲဟိုကန့်ကွက်တာမရှိပါမယ်လို့လက်ခံထားတယ်လို့တပည့်တော်တို့ကြားသိရတယ်ဗျဒါကဘာဖြစ်လို့လဲဒီယောက်ျားကမြတ်တယ်မိန်းမကယောက်ျားတွေတော့မမြတ်ဘူးဆိုတော့အာရှတိုက်ကခံယူချက်တွေကြောင့်လားဘယ်လိုကြောင့်လဲဗျ
လင်ကွဲကြားလို့တော့မဟုတ်ဘူးဗျာ။သူကဘယ်လိုလဲဆိုတော့ဘိက္ခုနီသာသနာကပြတ်သွားတာတကြောင်လေ
။ကျမ။
ခုနဦးစင်းပြောတာကတမျိုး။သူကရဟန်းခံမယ်ဆိုလို့ရှိရင်သူကဘိက္ခုနီသာသနာစီမှာပထမဆုံးတစ်ခါရင်အရန်ခံအောင်ပါ။ခံပြီးတော့မှတစ်ခါရဟန်းယောက်ျားစီတစ်ခါရဟန်းပြန်ခံအောင်ပါ။အ
ဲ့
လိုကြတော့ဘိက္ခုနီသာသနာမရှိတဲ့ခါကျတော့သူကဘိက္ခုနီသာသနာမှာဘယ်မှာသွားရဟန်းခံမလဲ။အဲ့ဒါမေးစရာဖြစ်တာလေ။မှန
်ပါ။
သူတို့ရဲ့ဥပိ္ပယ်ဆရာဘိက္ခုနီကမရှိတော့ဘူးလေ
။အဲ့တော့အရှင်ပြားတို့ဒီတန်ခါဒုအနေနဲ့ကရောသူတို့ကိုအဲ့လိုအဆင့်မြင့်အောင်ဘိက္ခုနီဘဝရအောင်လုပ်ပေးလို့ရတာမရဘူးလားဗျာ။
မရနိုင်ဘူးဗျာမရဘူးဘိက္ခုနီသာသနာစီမံခြင်းခံခါးပြီးတော့မှရဟန်းယောက်ျားစီရဟန်းခံအဲ့လိုခါမှာဟောအဲ့ကျတော့ဘိက္ခုနီသာသနာကပြတ်ပြက်ခဲ့တာခါကျတော့သူကဘသူစီရနေဘဝက်လာတာတော့ဆိုတာအမေးစရာဖြစ်တာလေမပြတ်ခဲ့ဘူးဆိုရင်တော့ရှိနိုင်တယ်ပေါ့ရှိလို့ရတယ်ပေါ့
ကျမဗျာ
သာသနာပြတ်သွားလို့ဦးနေတို့ရအောင်စင်းဖြေတာလေဦးနေသဘောအာဘောမဟုတ်လေဖရားရအာဘောပဲ
ထိုင်းနိုင်ငံနခုံပရာတော်မြို့နယ်ရှိတဦးဒီသောဘိက္ခုနီဒေါက်တာချတ်ထူမန်က
A group of Bhikkhunis went from Sri Lanka to China and they established another ordination of Bhikkhunis in the year 433 in China. The lineage is alive.
ဒီလိုလင်္ကာနိုင်ငံမှာဘိက္ခုနီသာသနာမပြတ်သုံးမီတရုတ်ပြည်ကိုရောက်ရှိသွားတဲ့ဘိက္ခုနီသာသနာဟာကွယ်လွှဲမှုကြီးကြီးမားမားမရှိဘဲနဲ့စင်စစ်မပြတ်ရှိနေခဲ့တဲ့အတွက်ကြောင့်အခုလိုပြန်လည်ပြီးတော့ဆက်နိုင်တာဖြစ်တယ်လို့ဆိုပါတယ်။ ထိုင်းနိုင်ငံမှာရှိတဲ့တန်ဃာတော်တွေအနေနဲ့ဘိက္ခုနီတွေပြန်လည်ဖော်ထုတ်ရေးအပေါ်မှာသဘောထားဘယ်လိုရှိသလဲဆိုတာကိုသိရှိလိုတဲ့အတွက်ဗန်ကောက်မြို့မှာရှိတဲ့ဆွတ်တသက်ဝါရရန်ကျောင်းတိုက်ကနာမည်ကြီးဆရာတော်တစ်ပါးဖြစ်သူအရှင်ရာချာဗီချစ်ပါတီပန်ကိုလျှောက်ထားမေးမြန်းကြည့်ခဲ့ပါတယ်
เพราะฉะนั้นตรงนี้คือปัญหาการที่ยังไม่มีการยอมรับโดยพระวินัยและกฎหมายบ้านเมืองแต่ยอมรับนับถือเนี่ยมันก็ต้องฝ่าฟันนะคุณ
ท้ายในงานมาเบิกคุณนี่ฤเปลี่ยนแลปอบอกลามั้ยส่วนพุทธศาสนาไขมาเปลี่ยนปวายด้วยตะเพ็ดตะล้างก็ส่งยั่วနိုင်น่ะมุโลจูโซยมาบ่ดาใบเมลุเถระวาระตริบิดกะมากวยเปี่ยวနေบิผิดลุท้ายในงานเยอุบเรฤก็มะท้าวขันท้าบ่บูပိုးပြီးတော့အရေးကြီးတာကတော့ပြည်သူလူထုကလေးစားလက်ခံလာအောင်သူတို့အနေနဲ့အခြေခံအုတ်မြစ်ကောင်းကောင်းကြိုးပမ်းတည်ဆောက်ပေးသွားဖို့လိုအပ်ပါတယ်လို့ထိုင်းဆရာတော်ကြီးကမိန့်ကြားသွားတာဖြစ်ပါတယ်။တက္ကသိုလ်2004ခုနှစ်ကဒေါက်တာချတ်ထူမန်ကဘိက္ခုနီအဖြစ်နဲ့သီရိလင်္ကာနိုင်ငံမှာတင်ဝင်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကိုပြန်လည်ရောက်ရှိတဲ့အခါဝေဖန်မှုတွေအများအပြားကြားခဲ့ကြရပါတယ်။အခုနောက်ထိုင်းဆရာတော်ကြီးကလည်းပဲထိုင်းနိုင်ငံဥပဒေတွေကထောက်ခံမထားပါဘူးလို့မိန့်ကြားသွားတဲ့အတွက်ကြောင့်ဒေါက်တာချတ်ထူမန်ကိုထပ်ဆင့်ပြီးတော့မေးမြန်းကြည့်မိပါတယ
် We have no problem Deputy Prime Minister said in the parliament in the lower house that what I'm doing here is not against the law and it's my right to do
ကျမတို့အနေနဲ့ဘာမှပြဿနာမရှိပါဘူးကျမလုပ်နေတာတွေဟာဥပဒေနဲ့မညီစွန်းဘူးကျမရဲ့လုပ်ပိုင်권ပဲဖြစ်တယ်လို့ဒုတိယဝန်ကြီးချုပ်ကပါလီမန်အောက်လွှတ်တော်မှာအတီလင်းပဲပြောကြားသွားခဲ့တာရှိပါတယ်လို့ပြန်လည်ဖြေဆိုသွားပါတယ်။ဗုဒ္ဓသာသနာတော်ပြန်ပွားရေးအတွက်သာမကဘဲနဲ့ခိုခိုးရာမရှိတဲ့မျိုးသမီးတို့တွေ၊စာသင်ကျောင်းတွေ၊လူမှုရေးကိစ္စတွေမှာယဟန်တန်ဃာတွေနီးတူဘိက္ခုနီတွေကလည်းပဲအများကြီးဆောင်ရွက်သွားနိုင်တယ်လို့လည်းဒေါက်တာချာမနန်ကမိန့်ကြားသွားပါတယ်။သာသနာတော်ပြန်ပွားရေးအတွက်ဘိက္ခုနီတွေရှိဖို့လိုအပ်မယ်လို့ထင်ပါသလားလို့မကွေတိုင်း6မြို့နယ်ကဆရာတော်ဦးတစ်တိလကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ
်။အဘိက္ခုနီတွေတော့မလိုပါဘူး။မလိုပါဘူး။ဘာဖြစ်လို့လဲဆိုဖုံးဖုံးဗမာပြည်အနေနဲ့ကပရိယဘောပရိပတ်ဘောပရိဝေဒံဘောဒီသာသနာနဲ့ပတ်သက်ပြီးတော့ဆွမ်းဆန်းတမန်ဆောင်ရွက်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေရဟန်းတွေအများကြီးရှိနေတဲ့အတွက်ကြောင့်ဘိက္ခုနီမှသာသနာမပေါ်လာလေပဲမြတ်စွာဘုရားရဲ့အဆုံးအမတွေကိုကြာကြာနာနာဟောညွှန်ပြနိုင်တဲ့အနေအထားရှိတဲ့အတွက်ကြောင့်ဘိက္ခုနီမှသာသနာပေါ်မပေါ်မထူးမလိုဘူးလို့ပဲဖုံးဖုံးအဲ့လိုပဲပြောလို့ပါ